အမေရိကန်သမ္မတဘရက်ကိုဘားမားဟာဂျမားရေးဆောင်ရှောက်မှုဆိုင်ရာသူ့ရဲ့တမိုင်းဝင်ဥပဒေကိုခုခံကာကွယ်ရေးဒီမိုကရက်တစ်လွှတ်တော်အမတ်တွေကိုစူးစီးပြောဆိုဖို့အတွက်အခုအချိန်ပိုင်းမှာပဲကွန်ဂရက်လွှတ်တော်မှာရောက်နေပါပြီ။ရွေးကောက်ခံဒုတိယသမ္မတမိုက်ပန့်စာလည်းသူတို့အစီအစဉ်ကိုရီပက်ဘလစ်ကန်အမတ်တွေနဲ့ဆွေးနွေးဖို့ကွန်ဂရက်ကိုတောင်းမှာပါ။အဲ့ဒီအထက်မှာအိုဘားမားကဲလို့ခေါ်ဖို့ပြောဆိုနေကြတဲ့ဒီဥပဒေကိုဖျက်သိမ်းပြည်ရေးလဲရီပက်ဘလစ်ကန်တွေဆွေးနွေးကြမှာပါ။ဒီအပြိုင်ဆွေးနွေးပွဲနှစ်ခုဟာသမ္မတအိုဘားမားအစိုးရကနေရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့အစိုးရအဖွဲ့တည်လက်ထဲအာဏာလွှဲပြောင်းရေးလုပ်နေတာနဲ့အမျှဖြစ်လာဖို့ရှိတဲ့ထိတ်တဲတွေးမှုကြီးတွေကတခုကိုအထင်ရှားပြနေပါတယ်။အိုဘားမားရဲ့ကျမရေးဆော့ဆောင်မှုအစည်းအဝေးဟာတိတ်ကိုဆိုးရွားတဲ့အစည်းအဝေးဖြစ်ပြီးအကုန်ကြတဲ့ညာလွန်တယ်လို့ဒေါ်နယ်ထရန့်ကပြောထားဘူးပါတယ်။ဒီအစည်းအဝေးကိုအစားထိုးမဲ့အသေးစိတ်အစည်းအဝေးတခုကိုသူကအခုချိန်ထိချမပြသေးပေမဲ့သူဖျက်ပစ်ချင်တယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောထားတာပါ။ဒီစီစဉ်ကိုဖျက်ပစ်ချင်တဲ့ Republican တွေရဲ့ညီမန်းချက်ကိုဘယ်လိုတံပြန်မယ်ဆိုတာသမ္မတအိုဘားမားက Democrat တွေနဲ့ဆွေးနွေးမယ်လို့အင်ဂျီရိုပြောခွင့်ရ George Earnest ကအင်္ဂါနေ့မှာသတင်းတောက်တွေကိုပြောပါတယ်။